UK နိုင်ငံကဇင်ခံသင်္ဘောတွေဆောက်လုပ်တဲ့နာမည်ကြီးကုမ္ပဏီတစ်ခုကိုတင်သွင်းခွင့်တားမြစ်တဲ့မြန်မာနိုင်ငံကကျွန်းသစ်ကိုဝယ်ယူအသုံးပြုမှုနဲ့ပေါင်ငွေ3သိန်းခွဲကျော်ဒဏ်ကြေးနဲ့တင်ဆက်မှုတွေလုပ်ဖို့တရားရုံးကအမိန့်ချလိုက်ပါတယ် UK နိုင်ငံနောက်တောင်ပိုင်းဒေါ့ဆက်ခရိုင်ပူလ်ကန်ဂျီမြို့မှာအခြေဆိုင်တဲ့ Sunseeker International Limited အနေနဲ့တွင်းကုန်ဥပဒေချိုးဖောက်မှုတွေအတွက်ဒဏ်ငွေအဖြစ် Sterling ပေါင်း2သိန်း4000အပြင်တံပိုးပောင်ငွေ 6,800 နီးပါးရှိတဲ့ပစ္စည်းတွေပါသိမ်းယူဖို့နဲ့တရားစွဲဆိုကပေါင်စတာလင် 9,100 နဲ့ထိခိုက်ဒဏ်ကြေးပေါင်စတာလင် 190 တို့ကိုပေးအပ်ဖို့တောက်ကြံတွေကပဲစီရင်ချက်ချလိုက်တဲ့အကြောင်းအမှုကိုစတင်ထုတ်ဖော်ခဲ့တဲ့လန်ဒန်မြို့အခြေစိုက်သဘာဝပတ်ဝန်းကျင်ထင်းထင်းဆော့ဆော့ရေးအဖွဲ့ EIA ကဒီကနေ့နိုဝင်ဘာလ25ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံကနေတရားမဝင်ကျွန်းသစ်တွေတင်သွင်းတဲ့အသုံးပြုမှုအတွေ့2018ခုနှစ်ကတရားရုံးမှာစတင်တရားစွဲဆိုခဲ့တဲ့ EIA အဖွဲ့ကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးဒါဟာမြန်မာနိုင်ငံကတင်သွင်းတဲ့ကျွန်းသစ်တွေကိုအသုံးမပြုဖို့သူတို့ရဲ့ကြိုးပမ်းဆောင်ရွက်မှုမှာသမိုင်းဝင်စီရင်ချက်တစ်ခုဖြစ်တယ်လို့ပြောပါတယ်ဗြိတိန်နိုင်ငံ EU အဖွဲ့တွေကနေခွဲထုတ်ခဲ့ပြီးတဲ့နောက်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေအရသူတို့အနေနဲ့ပြစ်မှုရှိကြောင်း Sunseeker ကုမ္ပဏီကအစောပိုင်းမှာဝန်ခံထားပြီးဖြစ်ပါတယ်ကုမ္ပဏီနည်းနဲ့မြန်မာနိုင်ငံကကျွန်းသစ်တွေအပါအဝင်အာဖရိကတိုက်ကတစ်မှာအမျိုးအစားတွေပေါင်စတာလင်6000ဘိုးဝယ်ယူတင်သွင်းခဲ့တယ်လို့ဝန်ခံထားပါတယ်အခုတရားရုံးရဲ့ဆုံးဖြတ်ချက်ဟာကုမ္ပဏီပေါ်တင်ထားတဲ့စွဲချက်17ချက်ပေါ်အခြေခံပြီးချမှတ်ခဲ့တာဖြစ်ပေမဲ့ကုမ္ပဏီဘက်ကတခြားကျူးလွန်ထားတာတွေအများအပြားရှိနေသေးတယ်လို့တရားသူကြီးကပြောပါတယ်ဝန်ထမ်း2000ရှိတဲ့ Sunseeker International ဟာဒေါ့ဆက်ခရိုင်အတွင်းအလုပ်ကအများဆုံးခန့်ထားတဲ့ကုမ္ပဏီဖြစ်ပြီးသူတို့ဟာကမ္ဘာမှာအကောင်းဆုံးစက်တပ်ဇင်ခံရုပ်လေတွေထုတ်လုပ်တဲ့ကုမ္ပဏီဖြစ်ကြေညာရောင်းချနေတာလည်းဖြစ်ပါတယ်ခင်ဗျာ